စစ်အစိုးရပြုလုပ်ခဲ့တဲ့ကွန်မြူနီ2006တရင်းသာရှင်းလင်းပွဲမှာပြန်ကြားရေးဝန်ကြီးဗိုလ်မှူးချုပ်ကျော်ဆန်းက88မျိုးဆက်ကျောင်းသားတွေကနေကုလသမဂ္ဂအတွင်းရေးမှူးရှိကိုစာရေးသားပေးပို့ခဲ့တဲ့အကြောင်းအခုလိုပြောခဲ့ပါတယ
်။မင်းကိုနိုင်နဲ့ကိုကိုကြီးတို့ဟာမြမအရေးကိုကုလသမဂ္ဂအတွင်းရေးမှူးချုပ်ကိုတိုင်က၎င်း၊လုံခြုံရေးကောင်စီက၎င်း၊တိုင်းရိုက်ကင်ကျွဲဖြည့်ရှင်းပေးဖို့အမေရိကန်တန်ယုံမှတဆင့်ကုလသမဂ္ဂအတွင်းရေးမှူးချုပ်ကိုဖီအာနန္ဒာ2006ခုနှစ်ဖေဖော်ဝါရီဇန်နဝါရီလ12ရက်နေ့မှာတိုက်တွန်းအကြောင်းကြားစာတစ်လောင်းရေးသားပေးပို့ခဲ့ကြောင်းသိရပါတယ်
။ဗိုလ်မှူးချုပ်ကျော်ဆန်းရဲ့ဆွဆွဲချက်ကို88မျိုးဆက်ကျောင်းသားကောင်းဆောင်ကိုမင်းကိုနိုင်ကအခုလိုပြန်လည်ခြေပခဲ့ပါတယ်
။သူတိုင်းပြည်မှာဒီမိုကရေစီရေးနဲ့အမျိုးသားပြန်လည်တင့်ရရေးအတွက်ဆိုရင်ကုလသမဂ္ဂအဖွဲ့ကြီးရဲ့အရေးပါပုံအခန်းကဏ္ဍကိုကျွန်တော်တို့အထက်အခါကပြောပြပါပြီ။ဒါကမ္ဘာမိသားစုဖွဲ့စည်းပါ။ပြီးတော့ကျွန်တော်တို့ပြဿနာကိုငြိမ်းချစွာဝင်ရောက်ခိုင်ခွဲဖြေရှင်းပေးဖို့ဆိုတာကမ္ဘာမိသားစုကြီးရဲ့အခန်းကဏ္ဍအရေးပါတဲ့အတွက်တော့ကျွန်တော်တို့တရားဝင်လေတိုင်းတွေကတော့မှကုလသမဂ္ဂရဲ့ပါဝင်ဖြေရှင်းမှုကိုကျွန်တော်တို့ပြောင်းလဲခြင်းကြီးစွာနဲ့ကျွန်တော်တို့ဖိတ်ခေါ်ခဲ့ပြီးသားဖြစ်ပါတယ်။ကုလသမဂ္ဂအတွင်းမှုချုပ်အနေနဲ့ပါဝင်ဖြည့်ရှင်းပေးဖို့ဆိုရင်လည်းကျွန်တော်တို့ဘက်ကဖိတ်ခေါ်ရမှာပဲ၊ကမ်းလှမ်းရမှာပဲ၊ကြိုဆိုရမှာပါပဲ
။ဒါအပြင်ပြည်ပရောက်နိုင်ငံရေးအဖွဲ့အစည်းတွေရဲ့ငွေကြေးအထောက်ပံ့တွေကိုယူပြီးပြည်တွင်းပြည်ပချိတ်ဆက်ကပြည်တွင်းမှာချိန်ကိုက်စုပမှုတွေဖြစ်အောင်ဖန်တီးနေတဲ့အကြောင်းကိုလည်းအခုလိုပဲခွန်မြင့်ဆောင်2006တရင်းသာရှင်းလင်းပွဲမှာဗိုလ်မှူးချုပ်ကျော်ဆန်းကထပ်မံဆွဆွဲခဲ့ပြန်ပါတယ်
။ AAPP ကဗိုလ်ကြီးဟာပြည်ပနိုင်ငံများရှိကျောင်းသားဟောင်းများနဲ့နိုင်ငံရေးအဖွဲ့အစည်းအသီးသီးထံမှ NGO အဖွဲ့များထံမှအလူငွေများကောက်ခံကငွေကျပ်သိန်း250ကို2006ခုနှစ်ဧပြီလဒုတိယပတ်အတွင်းတန်ယုံကြီးတစ်ခုမှတဆင့်မင်းကိုနိုင်ခေါင်းဆောင်နဲ့88မျိုးဆက်ကျောင်းသားအဖွဲ့ထံပေးပို့ခဲ့ပါတယ
်။ဒီဆွဆွဲချက်အပေါ်မှာတော့88မျိုးဆက်ကျောင်းသားခေါင်းဆောင်ကိုကိုကြီးကအခုလိုပြန်လည်ပြောပါတယ်
။ဆင်းနေပြန်ရတဲ့တော်ပြင်းမှာကျွန်တော်တို့ဒီ88မျိုးဆက်ကျောင်းသားများကျွန်တော်တို့ရဲ့လုပ်ဖို့ကံတဲ့ရဲဘော်ရဲဘက်တွေကလည်းပဲအသေးစိတ်ရှင်းလင်းချက်ပြင်ညာချက်ထုတ်ပြန်ထားပြီးဖြစ်တယ်လို့သက်ဆိုင်ရာတန်ယုံများကလည်းပဲသူတို့အနေနဲ့ဒီငွေကြေးရပတ်သက်ခြင်းမရှိတဲ့အကြောင်းအိမ်မှာငင်းဆိုထားပြီးဆက်ပြီးတော့ဖြည့်ရှင်းစရာမလိုတော့ဘူးလို့ထင်ပါတယ်
88မျိုးဆက်ကျောင်းသားကောင်းဆောင်တွေကကျောင်းသားကောင်းဆောင်ကုထေးကျွဲကိုလည်း88ခုနှစ်လူမှုအုံကြွမှုမှာ BBC သတင်းတော်ခရစ်စတိုဖာဂန်နဲ့ပူးပေါင်းပြီးလှုပ်ကြံဖန်တီးမှုလုပ်ခဲ့တဲ့အကြောင်းကိုလည်းဗိုလ်မှူးချုပ်ကျော်ဆန်းကအခုလိုဆွဆွဲထားပါတယ
်ထေးကျွဲဆိုသူဟာ88ခုအရေးခင်ကာလမှာအာနာပိုင်တွေကအကျဉ်းတောင်အတွင်းမှာရှိတဲ့ကျောင်းသူများကိုအတ္တမပြုကျင့်တယ်ဆိုတဲ့လုပ်ကြံဇာတ်လမ်းကိုခရစ္စတိုဖာဂါနက်မအင်းငိမ့်သူတို့နဲ့အတူလုပ်ကြံဖန်တီးထုတ်လွှင့်ပြီးစူပူအောင်ကြွမှုပြင်းထန်အောင်နှိုးဆော်ဆောင်ရွက်ခဲ့သူဖြစ်ပါတယ
်ဒီဆွဆွက်ချက်အပေါ်မှာလဲ88မျိုးဆက်ကျောင်းသားကောင်းဆောင်ကိုထေးကျွယ်ကအခုလိုပြန်လည်ခြေပခဲ့ပါတယ
်ကျွန်တော်မှတ်မိတာပေါ့လေအဲ့ဒီနေ့က1988ခုနှစ်ဇူလိုင်လ28ရက်နေ့ကအဲ့ဒီနေ့မှာခရစ်စတိုဖာဂါနက်စင်ကျွန်တော်လည်းတွေ့ပါတယ်ပြီးတော့ကျွန်တော်အရင်နဲ့ပြောခဲ့တာပေါ့လေအဲ့ဒီမာဆာလာဖြစ်မှာလူတို့တွေခံစားနေရတဲ့စီးပွားရေးအခြေအနေအကြောင်းကျွန်တော်ပြောခဲ့တယ်ဒီဟာကိုပဲကျွန်တော်တို့ပြောခဲ့ပါတယ်ပြန်တဲ့အင်းငင်းသူတို့ကိုကိုလက်တို့ဇာလန်းကိုကျွန်တော်မသိပါဘူ
း88မျိုးဆက်ကျောင်းသားကောင်းဆောင်ကိုပြုံးချူဟာစစ်အစိုးရအကြီးအကဲနဲ့မှကွယ်လွန်ခဲ့ရတယ်အခြေခံကျောင်းသားတက်မကရန်ကုန်ခရိုင်ကျောင်းသားကောင်းဆောင်ကိုတဝင်းအောင်ရဲ့အကူလေးဖြစ်ပါတယ်။ညီဖြစ်သူကိုတဝင်းအောင်ရှိတဲ့ကအချင်းကျနေတဲ့ညီကိုထောင်ဝင်းစားတွားရောက်တွေးခဲ့သူလည်းဖြစ်ပါတယ်။ခွန်မြင့်သော2006တရင်းသာရှင်းလင်းပွဲမှာကိုတဝင်းအောင်ကိုစစ်အစိုးရကအချင်းတောင်လေးအတွင်းစေဝါကုသမှုအပြည့်အဝပေးခဲ့တဲ့အကြောင်းရဲချုပ်ဗိုလ်မှူးချုပ်ခင်ကအခုလိုပြောခဲ့တာရှိပါတယ်
။မန္တလေးမြို့ဘူအချင်းတောင်မှာတဝင်းအောင်ကိုလိုအပ်တဲ့ကျန်းမာရေးစောင့်ရှောက်မှုများအပြည့်အဝကုသပေးခဲ့ရတယ်ကိုကျွန်တော်နောက်ကြောင်းပြန်ပြီးတော့လေ့လာကြည့်မယ်ဆိုရင်လေ2004ခုနှစ်အတွင်းအကျဉ်းတော်တာဝန်ဆောင်ဝန်ကြီးကနှစ်စဉ်စံသက်ကုသပေးခဲ့တဲ့မှတ်တမ်းတွေအပြင်ပြည်ပအထုကဆောင်ဝန်ကြီးများဖြစ်တဲ့စိတ်စုကဆောင်ဝန်ကြီးများနဲ့ဆက်နေခြင်းပြည်ပအထုရေယောဂကုဆောင်ဝန်ကြီးများနဲ့တက်တာခြင်းစရတွေကိုပါလိုအပ်တယ်လို့ဆစ်ဆေးချက်မှကုသခဲ့ကြောင်းကုသပေးခဲ့တဲ့မှတ်တမ်းများကိုလေ့လာနိုင်အောင်လဲဟုတ်တယ်မှာတက်တန်းထားပါတယ
်ရဲချုပ်ဗိုလ်မှူးချုပ်ခင်ရဲ့ကိုတက်ဝင်းအောင်နဲ့ပတ်သက်ပြီးရှင်းလင်းပြောဆိုချက်တွေကိုအကိုဖြစ်သူ88မျိုးဆက်ကျောင်းသားကောင်းဆောင်ကိုပြုံးချူကအခုလိုပြန်လဲပြောပြပါတယ်
။တုံးအောင်တော့ပြည့်ရတဲ့အချင်းကအချိန်ပိုင်းပဲဖြစ်ပါလေ။ဟုတ်တော့တလမှာတစ်ခေါက်အဲ့တော့ပဲတော့ပြည့်ရတဲ့ဆိုတုံးအောင်ရဲ့အချင်းဒီအပြည့်ဆုံးအတိအကျကိုကျွန်တော်တို့အနီးကပ်ကြည့်ခွင့်မရခဲ့ပါဘူး။ဒီစိတ်ကူးစားချက်တွေနဲ့ဆက်သက်ပြီးတော့ကျွန်တော်တို့အတိအကျကြည့်ခွင့်မရရှိခဲ့ပါဘူး။တုံးအောင်မှာထုတ်ပြန်ထားတဲ့လူမျိုးအာယုံခံမှုချိုးယွင်းတယ်ဆိုရဲရောဂါခံစားနေရတယ်ဆိုတော့ကျွန်တော်တို့ဒီသားစုသိခွင့်ရခဲ့ပါအောင
်88မျိုးဆက်ကျောင်းသားကောင်းဆောင်တွေနဲ့ပတ်သက်ပြီးစစ်အစိုးရရဲ့ဆွဆွဲချက်တွေကိုလက်တလုံးလွတ်မြောက်လာတဲ့88မျိုးဆက်ကျောင်းသားကောင်းဆောင်တွေဖြစ်ကြတဲ့ကိုမင်းကိုနိုင် ကိုကိုကြီးကိုထေးကျွန်နဲ့ကိုပြုံးချူတို့က RFP ကိုပြောဆိုခဲ့တာတွေကိုစူးစီးဖော်ပြခဲ့တာဖြစ်ကြောင်းပါခင်ဗျာ။